အမေရိကန်ပြည်ထောင်စုကနေအလုံးရင်းနဲ့ဝင်လာကြမဲ့ခေါလုံဝင်၆ထားမှုတွေကိုကင်တွယ်ဖြေရှင်းဖို့ကနေဒါနိုင်ငံအနေနဲ့လိုအပ်တဲ့အရေးအမြစ်တွေအစင်းသင့်ရှိနေသလိုတရားဥပဒေစိုးမိုးမှုတွေလည်းပြဋ္ဌာန်းထားပြီးဖြစ်ကြောင်းကနေဒါအစိုးရပြည်သူ့လုံခြုံရေးဌာနဝန်ကြီးကပြောကြားလိုက်ပါတယ်။အခုနှစ်အတွင်းအမေရိကန်ဘက်ကနေလူပေါင်း200လောက်တရားမဝင်ဝင်ရောက်ခဲ့တဲ့ကနေဒါနိုင်ငံမနီတိုဘာပြည်နယ်အမဆန်မြို့နယ်စပ်ကိုအဲ့ဒီပြည်သူ့လုံခြုံရေးဝန်ကြီးရာဖ်ကူဒဲလ်စနေနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်။ရောက်လာကြတဲ့ရွှေပြောင်းချီချနေထိုင်သူတွေကိုအကူအညီပေးရေးလိုအပ်တဲ့အသုံးစရိတ်တွေထောက်ပံ့ပေးဖို့မနီတိုဘာပြည်နယ်နဲ့ခူဘက်ပြည်နယ်တွေရဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ပြည်ထောင်စုအစိုးရအနေနဲ့နီလန်ရှာဖွေနေကြောင်းလဲဝန်ကြီးကူဒဲလ်ကပြောပါတယ်။နေစားဖြတ်ကျော်ဝင်ရောက်လာသူတွေတိုးများလာတဲ့အကြောင်းရင်းတစ်ခုဟာအမေရိကန်နိုင်ငံအတွင်းတရားမဝင်နေထိုင်သူတွေကိုလိုက်လံဖမ်းဆီးနေတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံအတွင်းတရားမဝင်လာရောက်နေထိုင်သူတွေအထူးသဖြင့်ရာဇဝတ်မှုကျူးလွန်ထားသူတွေကိုအမေရိကန်လူမှုကြီးကြပ်ရေးဌာနကနိုင်ငံတော်လိုက်လံဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်တရားမဝင်ရှေ့ပြောင်းနေထိုင်သူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်။အတိုက်ခံပါတီဝင်တွေကတော့တရားမဝင်နေစားဖြတ်ကျော်လာရောက်သူတွေကိုဆွဲချက်တင်အရေးယူဖို့အစိုးရကိုတောင်းဆိုနေပါတယ်။ဒါပေမဲ့ဒုက္ခသည်အပြစ်လျှောက်ထားသူတွေအပေါ်ဆွဲချက်တင်လို့မရနိုင်ကြောင်းဝန်ကြီးရာဖ်ကူဒဲလ်ကပြောပါတယ်။